အနာယာ NLD အစိုးရအနေနဲ့မော်အမျိုးသားပါတီကိုအကြောင်းကြားတာမျိုးမရှိဘဲပါတီရဲ့ဒုဥက္ကဋ္ဌနိုင်သက်လွင်ကိုပြည်ထောင်စုဝန်ကြီးတိုင်းရင်းသားရေးရာဝန်ကြီးအဖြစ်ခန့်အပ်ခဲ့တဲ့အပေါ်မှာမော်အမျိုးသားပါတီရင်းသဘောထားကွဲလွဲမှုတွေရှိနေပါတယ်။ဘာကြောင့်အခုလိုမော်အမျိုးသားပါတီရင်းမှာဒီကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေဖြစ်ပေါ်ရတာပါလဲ။ဆက်သွယ်မေးမြန်းထားတဲ့နိုင်ကွင်းအိမ်ကအကြောင်းစုံကိုပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါမော်မျိုးသားပါတီရဲ့သဘောထားဆန္ဒရယူခြင်းမရှိပဲ NLD ကမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေမော်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌနာသက်လွင်ကိုဝန်ကြီးပြခန့်တာဟာမဖြစ်သင့်ဘူးလို့ MMB ရဲ့ဒုတိယဥက္ကဋ္ဌနှစ်နိုင်ငွေသိန်းခေါ်နာဂျီနူမွန်ကအခုလိုပြောပါတယ
် NLD နဲ့ကခြားပါတီကိုပါတီငယ်လေးပဲငါတို့လုပ်ရင်ဖြစ်တယ်ဆိုတဲ့အနေအထားမျိုးတရားဝင်ပါတီကိုအကြောင်းမကြားဘဲနဲ့ခေါ်ရင်းနိုင်နေဆိုတာကဒါကတော့မဖြစ်ကောင်းတဲ့အလုပ်ပါလေသူ့မှာသူ့ပါတီရဲ့မူဝါဒပါတီရဲ့ဥပဒေရှိကန်းဆိုတာရှိပြီးသားပဲတခြားပါတီမှာသွားတော့လှုပ်လှုပ်ရတယ်ဆိုတော့အစိုးရခေါ်တယ်ဆိုတော့တခြားပါတီမှာလှုပ်တော့လှုပ်ရတာပဲလှုပ်တော့လှုပ်မယ်ဆိုတော့သူ့ပါတီရဲ့အလုပ်ကအကုန်စွန့်ပါတီမူဝါဒအနေနဲ့သွားတော့လည်းမရပါဘူးခင်ဗျာ
မြန်မာနိုင်ငံအစိုးရအသက်မှာတာဝန်ယူရမယ့်ပြည်ထောင်စုဝန်ကြီး၁၈ဦးရဲ့အမည်စင်းကိုမလ၂၂ရက်နေ့မှာထုတ်ပြန်ခဲ့ပြီးမွန်မျိုးရပါတီကဒုတိယဥက္ကဋ္ဌနာတော်လင်ဟာပြည်ထောင်စုဝန်ကြီးတိုင်းရင်းသားရေးရာဝန်ကြီးဖြစ်မနေ့ကတရားဝင်ခန့်အပ်ခဲ့ပြီးဖြစ်ပါတယ်ပါတီရဲ့ဆုံးဖြတ်ချက်အရပြည်ထောင်စုဝန်ကြီးတာဝန်ကိုလက်ခံရတဲ့အနေဒါမဟုတ်တဲ့အတွက်နာတက်လွင်အနေနဲ့ပါတီရဲ့လုပ်ငန်းနဲ့မသက်ဆိုင်တော့ဘူးလို့နိုင်ငံသိန်းကဆက်ပြောပါတယ
်သူဆန္ဒအရသူသွားမှာပါသူသွားရင်ပါတီလုပ်ငန်းနဲ့ဂုံးကြောဆွတ်အောင်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်သူသွားခြင်းနဲ့သွားပါလိပါတီလုပ်တော့လာလုပ်တော့မရတော့ပါဘူးကျွန်တော်တော့လာလုပ်မယ်ဆိုလို့ရှိရင်လက်ခံနိုင်တဲ့အနေထားလည်းမရှိတော့ဘူး
တိုင်းဒံရေးရဝန်ကြီးဌာနဟာသမ္မတဦးထင်ကျော်ဦးဆောင်တဲ့အစိုးရလက်ထက်မှာပေါ်ပေါက်လာတဲ့ဝန်ကြီးဌာနတစ်တခုဖြစ်ပါတယ်ဒီဌာနအနေနဲ့တိုင်းဒါသည်ရဲ့ရေးကိစ္စမှာထိရောက်စွာဖော်ဆောင်နိုင်မှာမဟုတ်ဘူးလို့နိုင်ငံသိန်းကဆက်ပြောပါတယ်
တိုင်းသားရေးရဝန်ကြီးအနေနဲ့ကဘာမှလုပ်လို့မရဘူးလုပ်ရင်ပညာရေးတို့ကျန်းမာရေးစာပေတို့ပြည်ထောင်စာရင်းကျင်းမှုတွေဘယ်လောက်ပဲလုပ်လို့ရတယ်လို့အဲ့လိုမျိုးကတ်တတ်ချက်ရှိတယ်ကငင်းငန်းရေးတို့စစ်ခါရဆဲရေးတို့ဒါတွေပေါ့လေတိုင်းသားတွေယတနာကိုဖြည့်ရှင်းတဲ့နေရာမှာထိရောက်မှလည်းမဟုတ်ဘူး
နိုင်တက်လွင်အနေနဲ့ပြည်ထောင်စုဝန်ကြီးတာဝန်ကိုယူတာဟာပါတီရဲ့ဆုံးဖြတ်ချက်မဟုတ်ပေမဲ့တိတိကျကျပြဿနာမရှိနိုင်ဘူးလို့မော်မျိုးရပါတီရဲ့တွဲဖက်သွင်းမှုနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာမင်းကြည်ဝင်းကအခုလိုပြောပါတယ်
တော်သူရအနေမျိုးပဲကျွန်တော်ဒုက္ခကိုပေါ်တော့ရှင်းနေပါရဲ့ဒီစားနန်တနေငယ်ကြီးတော့သူဥစ္စာကြီးကိုတင်ပို့ပါတယ်ဒီစားကျွန်တော်တို့ရင်းသူကအငြင်းနဲ့တပါးပြီးပေါ်တယ်ဆက်ဆက်တောင်းရှိတယ်ဒီပေါ်မှာတော့ကျွန်တော်တို့ကဘာမှပြတ်တာမရှိပါတီတစ်ခုတော့ဥမာချီးစီအရေးပေါ်ခေါ်ပေးအပုံစံမျိုးတော့မရှိခဲ့ဘူးဗျာ
အနေဒီအနေနဲ့ပါတီကောင်းဆောင်သူကိုရွေးချယ်တာဝန်ပေးရမှာဥစွာကံလန်ဆွေးနွေးမှုတွေမရှိတဲ့ပေါ်ကတိကောက်ဖြစ်ရုံကလွှဲပြီးကန့်ကွက်စရာအကြောင်းမမြင်ဘူးလို့လဲဒေါက်တာမင်းကြည်ဝင်းကပြောပါတယ်လက်ရှိအနိုင်ရအနေဒီဖွဲ့ချုပ်အနေနဲ့အစိုးရဖွဲ့ရေးမှာပူးပေါင်းပါဝင်ဖို့တခြားကိုယ်စားလှယ်တွေကိုကန့်လန့်နေရမှာလဲပါတီကိုကန့်လန့်တာမျိုးမရှိတဲ့အတွက်ရခိုင်မျိုးရပါတီပြည်ကံပြိုးပါတီမော်မျိုးရပါတီအစရှိတဲ့ပါတီတွေကြားမှာဘောသာကိုယ်လှည့်မှုတွေရှိနေပါတယ်အနေဒီဆိုရရဲ့လက်ရှိလှုပ်ဆောင်ချက်ဟာမြန်မာနိုင်ငံရဲ့အနာဂတ်မှာအမျိုးသားညီညွတ်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပုံဖော်ဖို့ကိစ္စရအတွက်အဟံသာတစ်ခုဖြစ်စေတယ်လို့ဟင်းနာမီဒီယာကအိဒရာချုပ်မင်းအာကာရော့ကအခုလိုသုံးသပ်ပါတယ်
NLD နည်းနဲ့ဟိုတတိယစဉ်းစားပြီးမှလိုရမယ်လိုရတခုလို့မြင်တယ်အထူးသဖြင့်သူတို့ဒီလိုဆွဲခန့်လိုက်တဲ့လူတယောက်ဟာတိုင်းရင်းသားပါတီတခုကဖြစ်နေတော့ဒီတိုင်းရင်းသားပါတီတွေကိုအတိအမှတ်မပြုရကြောက်နေသလားပေါ့ငါတို့ကမဲနိုင်တာတယ်ငါတို့ကအများစုရတာတယ်ငါတို့ကြိုက်တဲ့အစိုးရငါတို့ကြိုက်တဲ့လူနဲ့ငါတို့ပါတာငါတို့ကြိုက်တယ်လို့ဖွင့်မယ်ဆိုတော့ပုံစံမျိုးသွားဖြစ်တာပေါ့ဗျာအဲ့တော့ဒီ NLD ကကြွေးကြော်ထားတဲ့ဟိုအမျိုးသားညီညွတ်ရေးတည်ဆောက်ဖို့သူညောင်းညောင်းတကယ်လက်တွဲကြတဲ့ Federal ဖွဲ့စည်းပုံပေါ်လာဟုတ်ဆိုတဲ့ကိစ္စဒီမှာဟိုအခြားသူတွေအတွက်အဖြစ်ပြောစရာဖြစ်လာတာပေါ့
မော်မျိုးရပါတီအနေနဲ့ကတော့လက်ရှိတက်လာတဲ့ NLD အစိုးရနဲ့သမ္မတဦးထင်ကျော်ကိုကြိုးဆိုကြောင်းနဲ့ပါတီဒုဥက္ကဋ္ဌနာတက်လွင်အနေနဲ့ဆေးအားသက်သန်စွာတိုင်းဒါရေးရဝန်ကြီးကိုလက်ခံတဲ့ပုံမှာတစုံတရာကန့်ကွက်ဖို့မရှိကြောင်းဒီနေ့ညနေပိုင်းမှာကြေညာချက်သက်ဆောင်ထုတ်ပြန်ထားပါတယ်မော်မျိုးရပါတီဟာ2015ခုနှစ်အထွေထွေရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်300နိုင်ရရှိထားပြီး UNA ခေါ်စီးလုံးညှို့သောတိုင်းဒါလူမျိုးများမဟာမိတ်အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ